ဒီကနေ့နေပြည်တော်မှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာနယ်မြေပိုင်းနဲ့ညင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးကိုအဓိကထားဆွေးနွေးခဲ့ကြသလိုဒေသရင်းစိုးဝါးတဲ့ရာသီဥတုပြောင်းလဲမှုကိုတုံ့ပြန်ဖို့လှုံ့ဆော်ရမှာတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကတော့အာဆီယံထိပ်သီးအစည်းအဝေးကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်ကိုစီသူကပြောပြပေးမှာပါရှင်
။နေပြည်တော်မှာကျင်းပနေတဲ့24ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးကတော့ဒီကနေ့မေလ17ရက်နေ့မှာပြီးဆုံးခဲ့ပါတယ်။ဆွေးနွေးပွဲကာလအတွင်းသမရဦးသိန်းစင်ကဒေတာအတွင်းနိုင်ငံတွေမှာကြုံတွေ့နေရတဲ့ရာသီဥတုပြောင်းလဲမှုအပေါ်မှာတုံ့ပြန်နိုင်မှုအရေးဆွေးနွေးကြဖို့တိုက်တွန်းခဲ့ပါတယ်။အများစိတ်ဝင်စားနေတဲ့တောင်တရုတ်ပင်လယ်အရေးဆွေးနွေးတဲ့နေရာမှာတော့အငင်းပွားမှုမှာကိုရိုင်းပါဝင်ပတ်သက်နေတဲ့နိုင်ငံတွေအနေနဲ့တစ်ဖက်သက်ကန့်သတ်မှုတွေနဲ့အခြားဖိအားပေးတာမျိုးမပြုလုပ်ဘဲငင်းငင်းကြမ်းကြမ်းနဲ့ညှိနှိုင်းကြစေလိုတဲ့အကြောင်းတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေကဆွေးနွေးခဲ့ကြပါတယ်။နေ့တာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပွဲကနေနေပြည်တော်ကြေညာစာတမ်းဆိုတာကိုထုတ်ပြန်ခဲ့ပါတယ်။အာဆီယံဒေသတွင်းနိုင်ငံတွေချင်းချင်းငြိမ်းချမ်းစွာရှင်တွဲနေထိုင်ရတဲ့အာဆီယံစီးပွားရေးအတိုင်ဝန်အာဆီယံဆက်သွယ်ရေးဆိုင်ရာမဟာဗျူဟာရေးဆွဲရေးတွေနဲ့အကောင်အထည်ဖော်ရေးတွေအပြင်အာဆီယံနဲ့ပြည်ပနိုင်ငံများဆက်ဆံရေးအလားအလာတွေကိုပါထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုပိတ်ပွဲခန်းနာပြီးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမရဦးသိန်းစင်ကပြောပြခဲ့ပါတယ်
။ကောင်ပြုတ်ပင်လည်းကိစ္စအရှိတ်ပင်လည်းကိစ္စကိုရီးယားကျောင်းစာကိစ္စမလေးရှားတို့ဒီကောင်တိုင်းရင်ပြောက်ဆုံးမှုမှာပူပေါင်းစွာမှုကိစ္စအဘွားဘေးအနေနဲ့ကြားရမှုမှာကယ်ဆယ်ရေးပြန်လည်ထူထောင်ရေးနဲ့လူသားများစာနာထောက်ထားမှုကိုညီများပြရနိုင်ပြီကိစ္စအရှိတ်အဟောင်းဒီသာကိစ္စကိုဆွေးနွေးနိုင်ခဲ့ကြောင်
းအခုအစည်းအဝေးမှာထိပ်သီးခေါင်းဆောင်အစည်းအဝေးအပြင်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအာဆီယံစီးပွားရေးအတိုက်အဝန်းကောင်စီအစည်းအဝေးအာဆီယံနိုင်ငံခြားရေးနဲ့လုံခြုံရေးအတိုက်အဝန်းကောင်စီအစည်းအဝေးတွေကိုလည်းကျင်းပခဲ့ကြပါတယ်အဲ့ဒါတွေအပြင်အာဆီယံထိပ်သီးခေါင်းဆောင်တွေနဲ့အာဆီယံလွတ်တော်ကိုယ်စားလှယ်များအာဆီယံလူငယ်ကိုယ်စားလှယ်တွေနဲ့လည်းတီးခြားတွေ့ဆုံခဲ့ကြပါတယ်။အာဆီယံအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ဒီနေ့တွေကစီစဉ်ထားပြီးမြဲကိုယ်စားလှယ်အစားထိုးတဲ့နိုင်ငံတွေကြောင့်တွေ့ဆုံပွဲကိုအရက်ဖက်ကိုယ်စားလှယ်တွေဘက်ကဖျက်သိမ်းခဲ့ပါတယ်။2014အာဆီယံဥက္ကဋ္ဌရာထူးရရှိထားတဲ့မြန်မာသမ္မတဟာလာမယ့်နိုဝင်ဘာလမှာဩစတြေးလျနိုင်ငံမှာပြုလုပ်မယ့် G20 ထိပ်သီးအစည်းအဝေးကိုအာဆီယံဥက္ကဋ္ဌတယောက်အနေနဲ့တက်ရောက်ရမှာဖြစ်ပါတယ်
။ကျွန်တော်တို့အနေနဲ့အာဆီယံပေါ်ကြီးရကူစားအာဆီယံဥက္ကဋ္ဌနဲ့ဩစတြေးလျနိုင်ငံ Brisbane မြို့မှာ2014ခုနှစ်နိုဝင်ဘာလ15ရက်နေ့မှာ16ရက်နေ့ကြီးကျင်းပမယ် G20 ထိပ်သီးအစည်းအဝေးတက်ရောက်မှာရှိတယ်ဆိုတော့ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ပြောဆင်းဆောင်ရွက်နေတာကိုလည်းရှင်းလင်းပြောကြားခဲ့ပါတယ်
2014နှစ်ကုန်ပိုင်းမှာထပ်မံပြုလုပ်မယ့်အာဆီယံထိပ်သီးအစည်းအဝေးမှာတော့အာဆီယံ10နိုင်ငံကထိပ်သီးခေါင်းဆောင်တွေအပြင်အာဆီယံမိတ်ဖက်နိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်၊ကိုရီးယား၊အိန္ဒိယနိုင်ငံကနိုင်ငံခေါင်းဆောင်တွေအပြင်ဩစတြေးလျ၊ကနေဒါ၊ရုရှားနဲ့အမေရိကန်နိုင်ငံတွေကနိုင်ငံခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။18နှစ်ကြာမှအလဲကျဥက္ကဋ္ဌဖြစ်ခဲ့ရတဲ့မြန်မာအနေနဲ့ဒေသတွင်းနိုင်ငံတွေအတွင်းဘလောက်ထိဩဇာတက်ရောက်နိုင်မလဲဆိုတာကိုတော့လာမယ့်အာဆီယံအစည်းအဝေးမှာစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ။